စစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူခဲ့တဲ့ဝင်းနမိတ်တိုင်ရုံဆရာတော်ရဲ့ရုပ်ကလပ်ကိုပုဂိုးစင်ပြူကွင်းသုတ်တံမှာဒီနေ့မိပူဇော်ခဲ့ပါတယ်။ကျန်တဲ့အယိုးပြားတွေကိုစစ်တောင်းနေတဲ့မျောသားဖို့လည်းစီစဉ်ထားပါတယ်။ဒီသာဗနာအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စိုးမင်းပြပြပေးပါအောင်ခင်ဗျာ
။အခုကြားခဲ့ရတာကတော့ဆရာတော်ကြီးရဲ့နောက်ဆုံးအန်တိမသာဗနာမှာရုပ်ကလပ်ကိုရွတ်ဖတ်ပူဇော်နေတာလည်းဖြစ်ပါတယ်။စစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူခဲ့တဲ့ပဲခူးမြို့ဝင်းနမိတ်တာယုံဆရာတော်ရဲ့ရုပ်ကလပ်ကိုတန်ဃာတော်တွေနဲ့အများပြည်သူဖူးမြော်နိုင်ဖို့ကိုရဲကြာအပူဇော်ခံပြီးတဲ့နောက်ဒီလဂျွန်28ရက်ဒီကနေ့မနေ့မှာလောင်တိုက်ပြုလုပ်ထားတဲ့စင်ဖြူကွင်းသုတ်တံမှာမိပူဇော်ခဲ့ပါတယ်။ဆရာတော်ကြီးရဲ့ရုပ်ကလပ်ကိုနေ့လယ်ပိုင်းမှာကျောင်းတိုက်ကကရဝိဖောင်နဲ့လောင်တိုက်ကိုပင်းဆောင်ပြီးလမ်းတစ်လျှောက်မှာတော့လိုက်ပို့တဲ့ကားတွေအပြင်လမ်းလျှောက်လိုက်ပို့တဲ့သူတွေနဲ့လမ်းဘေးတစ်ဖက်တစ်ချက်မှာစောင့်ပြီးဖူးမြော်သူတွေလည်းရှိခဲ့ပါတယ်။ဆရာတော်ကြီးရဲ့နောက်ဆုံးခီးကိုစစ်ကောင်စီတိုင်းအစိုးရအဖွဲ့ဝင်တွေအပြင်ပဲခူးတစ်မျိုးလုံးညီပါလိုက်ပါပို့ဆောင်ကရုပ်ကလပ်တော်ကိုညာဘက်မှာမိပူဇော်မှာလည်းဖြစ်ပါတယ်။ဝင်းနမိတ်တာယုံဆရာတော်ရဲ့နောက်ဆုံးခီးဇာပနာလိုက်ပါပို့ဆောင်သူတဦးကအခုလိုပြောပါတယ်
။လောင်လိုက်တော်ကိုရောက်ဖို့က6နိုင်ွယ်ခွန်လောက်ရောက်မှာပါခင်ဗျာ။အားလုံးကားစီးရေအမှုနဲ့ပါပါဝင်ဝိရုဒ္ဓနဲ့ပါဝင်အားလုံးဆေးစင်ရတော့ရှိပါရခင်ဗျာ။ဒီကလမ်းကြောင်းလေးသူတို့ရှင်းပြပါရခင်ဗျာ။အခုဆိုရင်ဒီအဝင်ဆော့တွေအကုန်လုံးပိတ်ထားပြပါရခင်ဗျာ။လူကြီးကတော့ဘကူးတစ်မြို့လုံးပဲဆရာတော်တွေလည်းပါတယ်။ဟိုဆရာလေးတွေလည်းပါတယ်။အကုန်လုံးပါပါရခင်ဗျာ။ဒီဟိုဟာဆွေဥကအကုန်ကြီးခဲ့တွေအကုန်လာပါတယ်။ကျွန်တော်တို့ဒီမြန်မာဝန်ကြီးချုပ်တွေအကုန်လာပါတယ်ခင်ဗျာ။သိရှိမယ်၊မိသက်ရှိမယ်၊မော်တော်ပြက်ရှိမယ်။နောက်တော့နေနေလုံးလုံးကြီးသူတို့ခြားရပါရခင်ဗျာ
။ဆရာတော်ကြီးရဲ့ကျွင်းကြံတဲ့အယိုးပြာကိုဒီလဂျွန်28ရက်မနက်ဖြန်မွန်းတက်12နာရီမှာကရဝိတ်ဖောင်တော်နဲ့ပင်းဆောင်ပြီးသိမ်စရက်မြို့ကစစ်တောင်းမြစ်ထဲမှာမျောသွားမှာဖြစ်ပါတယ်။ဆရာတော်ကြီးဟာဒီလဂျွန်29ရက်နေ့ကမန္တလေးတိုင်းငဇွန်မြို့နယ်ပကြီကမ္မလမ်းပိုင်းမှာစစ်တပ်ကပစ်လိုက်တဲ့တနတ်တန်ရာနဲ့ပြန်လည်တော်မူသွားတာဖြစ်ပြီးကားပေါ်အတူပါလာတဲ့ကံသုံးစင်ဆရာတော်နဲ့ရင်မောင်းဖြစ်သူတို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိတဲ့အလဲပိုင်းတိုင်းတိုင်းမူဗိုလ်ချုပ်ကြည်ခိုင်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အစိုးရကကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်လိုက်တာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့အခင်းဖြစ်ပွားရာနေရာကနေအသက်မသေးပဲကြံရိပ်ခဲ့တဲ့မျက်မြင်သက်သေတဦးဖြစ်သူကံသုံးစင်ဆရာတော်ကဖြစ်စဉ်အသေးစိတ်ကိုပြန်ပြောပြမှသာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တာလို့ဝန်ခံခဲ့ပါတယ်။ဆရာတော်ကြီးပြန်လည်တော်မူတာနဲ့ပတ်သက်ပြီးအာဏာသိမ်းစစ်ကောင်စီအောင်ပိုချုံမှုကြီးမင်းအောင်လိုင်ကတောင်းပန်စာပေးပို့ခဲ့ပြီးသူ့အနေနဲ့ဝမ်းနဲ့ကြေကွဲမိကြောင်ဖော်ပြထားတယ်လို့ဆရာတော်နှစ်ပါးစည်းလာတဲ့ကားဟာသာသနာရေးအမှတ်အသားမပါဘဲအိမ်စည်းကားဖြစ်ပြီးအချိန်ပြင်းစွာမောင်းနှင်တာအပြင်မှန်ချစစ်ဆေးခံယူဖို့တားမြစ်ခဲ့ပေမဲ့ဆက်လက်မောင်းနှင်သွားတဲ့အတွက်ကြောင့်ပြစ်ခတ်ခဲ့ရတာပါလို့ဝန်ခံထားပါတယ်ဆရာတော်ကြီးပြစ်ခတ်ခံရပြီးရက်တက်တက်တပတ်အတွင်းမှာပဲမြင်းချံမျိုးအထွက်စခမကျေးရွာကဆရာတော်တပတ်တနက်ပြစ်ခံရပြီးပြန်လုံတော်မူခဲ့ပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေပြစ်ခတ်တာပါလို့သတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့စစ်တပ်ဘက်ကပြစ်ခတ်တာလို့ပြောဆိုနေကြပါတယ်။ဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရလို့ပြန်လွန်တော်မူတာအပြင်ຫນွေဥတော်လိုင်းရေးမှာစစ်တပ်ကပြစ်ခတ်မှုကြောင့်ပြန်လွန်သွားတဲ့ဆရာတော်တွေအကြောင်းမဲ့ဖမ်းဆီးထောင်ချခံရတဲ့ဆရာတော်တန်ဃာတော်တွေကိုအာဏာသိမ်းစစ်ကောင်းဆောင်ကိုယ်တိုင်ဝန်ခံတောင်းပန်ဖို့စကိုင်းတိုင်းနဲ့မကွေးတိုင်းတဲကဆရာတော်တွေကပတ်တနေကုစနာကန်ဆောင်တပိတ်မောက်တာတွေပြုလုပ်နေကြပါတယ်ဆရာတော်ကြီးပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနိုင်ငံလုံးပူဆွေးနေချိန်မှာပဲစစ်တပ်ထောက်ခံတဲ့မျိုးချစ်ရဟန်းတော်များတမကရန်ကုန်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဆရာတော်တပါးကကံသုံးစင်ဆရာတော်ကိုအပြစ်တင်လိုက်ပါတယ်။ကံသုံးစင်ဆရာတော်ဟာနိုင်ငံရေးဒေသန္တရဘုသူတအာနယ်ပြီးမှန်အလုံးပိတ်မောင်းခိုင်းတဲ့အတွက်ကြောင့်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အောက်ခြေတမတော်သားတွေကိုအေးမယူစေချင်ဘူးလို့စစ်တပ်ထောက်ခံတဲ့မီဒီယာတို့ကပြောကြားသွားပါတယ်ခင်ဗျာ။